စစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလူငယ်တွေအတွက်ပညာရေးနဲ့အလုပ်ကံအခွင့်အလမ်းမျှော်လင့်ချက်တွေကနည်းလာတာကြောင့်လူငယ်အတော်များများဟာနိုင်ငံရေးခြားကိုထွက်ခွာဖို့ပိုးပြီးအာဏာလာနေကြပါတယ်။အရင်ကလူငယ်တွေအတွက်အလုပ်ကံအခွင့်အလမ်းတွေပိုများပြီးကိုယ်သင်ယူခြင်းနဲ့ပညာရပ်တစ်ခုကိုသင်ယူနိုင်ဖို့အတွက်လွယ်ကူခဲ့ပေမယ့်အခုလက်ရှိအချိန်မှာတော့အလုပ်တွေရှာရတာခက်လာသလိုပြည်ရင်းမှာပညာသင်ယူနိုင်ဖို့ပါမလွယ်ကူပဲဖြစ်လာတဲ့အတွက်ဘဝတိုးတက်ရေးအတွက်ပြပထွက်ပညာသင်အလောက်ရှာဖို့အတွက်ကြိုးစားသူတွေများလာတာပါစစ်အာဏာမသိမ်းခင်အချိန်ကကုမ္ပဏီဝန်ထမ်းတအုပ်ဖြစ်ပြီးလက်ရှိမှာအလုပ်လက်မဲ့ဖြစ်နေတဲ့ကိုကျော်ထက်ကတော့ပြပကိုထွက်နိုင်ဖို့အတွက်ကြိုးစားနေတာပါ
ကျွန်တော်မြန်မာနိုင်ငံကလူတွေကဒီကျွန်တော်ဆိုရင်ပေါ့နော်အာဏာသိမ်းနောက်ပိုင်းကျရင်ဘာလုပ်မလဲဆိုတော့ဒီမှာဒီမြန်မာနိုင်ငံမှာနေခြင်းစိတ်မရှိတော့အဲ့တော့ကြောင့်ဥပမာ third country ပေါ့နော်အဲ့လိုသွားမယ်သွားမယ်ဆိုရင်ဘာသာစကားလို့လေအဲ့ဘာသာစကားကိုအဲ့ဒီတိုင်းမှာလေ့လာနေရပါတော့အဲ့ဒီခုပေါ့နော်အဆန်ရှိတဲ့မိသားစုလူတန်းစားတည့်ရပေါ့နော်အဲ့လိုလူတန်းစားတည့်ရဆိုရင်တို့တော့ဟိုစီမံနိုင်ငံမှာအခွင့်အရေးပုံများရပေါ့နော်အခွင့်အရေးပုံများရဆိုတာလေဟိုလိုအခွင့်အရေးများတာမဟုတ်ပါဘူးတို့နိုင်ငံသားထောက်ပါရည်ဒီမှာနိုင်ငံထဲမှာဆိုရင်တော့ဒီအညာကြီးကတော့ကျွန်တော်အဆင်မပြေဘူးပေါ့နော်ကျွန်တော်ဆိုရင်အခုဆိုရင်အာဏာသိမ်းနောက်ပိုင်းမှာဆိုရင်ပညာရေးဟိုပါပေါ့ကြောက်ဆုံးနေရပေါ့နော်တကားပိတ်နေရလို့ပြောရမှာကိုယ့်အကူတလန်းရှိအောင်လုပ်မိမယ်လေကိုယ့်အကူတိုင်ပတ်နေရလေအဲ့ဒါဘလို့ပြောမှဒီအနန္တိနောက်ပိုင်းမှာတော့တော်ကြီးအခက်ခဲကြုံရတယ်ပေါ့နော်ပညာရေးကကျွန်တော်အနေနဲ့ကပေါ့နော
်အခုဆိုလူငယ်အတော်များများပြပမှာအလုပ်လုပ်နိုင်ဖို့အတွက်ရောဆက်ပြီးပညာသင်နိုင်ဖို့အတွက်ပါဘာသာစကားလေ့လာမှုတွေပိုးပြီးလှုပ်လာကြတယ်လို့ဂျပန်ဘာသာစကားသင်တန်းကျောင်းဆရာသူက VOA ကိုပြောပါတယ
်နိုင်ငံရေးကဒီလိုဖြစ်သွားတဲ့အတွက်ကြောင့်တို့ကပြင်နေတဲ့သိမ်းထွက်ကြပဲနေပေါ့နော်အိမ်ထဲမှာပဲတို့ဒီစာရေးကိုလေ့လာကြတယ်ပေါ့နော်ဆိုတော့အညာထပ်ပို့ပြီးတော့သူတို့လေးလာတဲ့တင်နန်းသားကိုပြီးများလာတယ်ပေါ့နော်ဆိုတော့အဲ့ဒါလေးတခုတော့ပို့ပြီးတော့တင်နန်းသားညားလာတယ်ပြီးတော့ဒီအတန်းသားကြီးပေါ့နော်ပို့ပြီးတော့အိမ်ဘီဘယ်လိုပြောလဲသူတို့ပို့ပြီးတော့ဒီဘာမှအပြင်ထွက်ရဘူးပြတ်တော့ပြောလောက်ခံနေတဲ့တိတ်အဆင်မပြေတော့သူတို့ကဒီဂျပန်ဘောက်ထန်လာကက်လေးတခုထားတာလေထားတာကြတော့သူတို့ဒီငါတို့အားနေတဲ့အချိန်မှာဘာမှလုံးဝရဲ့အချိန်မှာပေါ့နော်သူတင်နန်းလေးတခုတက်ထားမယ်ဆိုတော့တင်နန်းလေးအော်တက်ကြဆိုတော့ငါကိုထက်တော့လူတွေပို့များလာတယ်ပေါ့နော်
ကိုဗစ်ကာယောဂါကာလဖြစ်နေတာရောစစ်တပ်ကအာဏာသိမ်းအုပ်ချုပ်နေချိန်မှာဖြစ်တာကြောင့်အလုတ်ကင်တွေအရင်ကထက်ပိုပြီးရှားလာနေတာပါဂျပန်ဘာသာလိုဘာသာစကားသင်ကြားမှုအပါအဝင်အွန်လိုင်းကနေပညာဆက်ပြီးရှားနေသူတွေအတွက်နောက်ထပ်အခက်အခဲတစ်ခုလည်းရှိပါသေးတယ်အင်တာနက်အခက်အခဲဖြစ်ပါတယ်အင်တာနက်အခက်အခဲကြောင့်ပညာသင်ယူဖို့ခက်ခဲနေတဲ့အကြောင်းသားက30ရာခိုင်နှုန်းလောက်ရှိတယ်လို့လည်းဂျပန်ဘာသာသင်ဆရာကပြောပါတယ်
နေဘက်ကနေတကြတဲ့တင်တဲ့တာရကြောင့်မှတို့ line ဖြန့်ခံရတာလို့ line ဖြန့်ခံရတာလို့ပြီးတော့တို့ဒူးချီလောက်ပဲ internet ဖွင့်ပြရတာလို့ပေါ့နော်တချို့ကတော့မနက်ပိုင်းပဲ internet ရပြီးညပိုင်း internet မရရတာလို့အဲ့လိုမျိုးရှိရတဲ့အတွက်ကြောင့်ညာလားဆိုတော့ဥမာ100ရာခိုင်နှုန်းမှဆိုရင်20 30ရာခိုင်နှုန်းတော့30ရာခိုင်နှုန်းတော့ရှိတယ်ခင်ဗျာဟုတ်ကဲ့
ရခိုင်ပြည်နယ်မန်အောင်မြို့က change makers school ဟာရခိုင်ပြည်နယ်ကလူငယ်တွေအတွက်နိုင်ငံရေးလူမှုရေးစီးပွားရေးဘာသာရပ်တချို့နဲ့ဘာသာစကားစတာတွေကိုလေ့လာနိုင်ဖို့အတွက်ဒေသဖွံ့ဖြိုးရေးအကျိုးပြုလုပ်နေတဲ့ကျောင်းတစ်ခုဖြစ်ပါတယ်။အဲ့ဒီကျောင်းကနေမြန်မာနိုင်ငံထဲမှာရှိတဲ့ကျောင်းတချို့နဲ့ပြည်ပနိုင်ငံတချို့ကကျောင်းတွေကိုပညာသင်ဆုနဲ့ကျောင်းတက်နိုင်ဖို့အတွက်လှုပ်ပေးနေတာတွေလည်းရှိပါတယ်။လက်ရှိနိုင်ငံရေးအခြေအနေတွေကြောင့်ပြည်ရင်းမှာရှိတဲ့ကျောင်းတချို့ပိတ်ထားတာရှိသလိုလက်ရှိပဋိပက္ခတွေကြောင့်လုံခြုံရေးအတွက်စိုးရိမ်ပြီးကျောင်းသားတွေကျောင်းမတက်နိုင်တဲ့အခြေအနေမျိုးလည်းရှိနေပါတယ်။ဒါကြောင့်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလူငယ်တွေအတွက်ပညာရေးအခွင့်အလမ်းတွေနည်းလာတယ်လို့ Change Maker School ရဲ့ manager အဖြစ်တာဝန်ယူထားတဲ့ကိုဇော်လင်းဦးက VOA ကိုပြောပါတယ်
။တော်တော်များများအခွင့်အရေးတွေဆုံးရှုံးသွားတယ်လို့ကျွန်တော်တို့ပြောရတယ်ပေါ့နော်လူငယ်တွေလူငယ်တယောက်အနေနဲ့ပေါ့နော်။သူတို့ scholarship တွေရတယ်တချို့တည်းဆိုရင်ကျွန်တော်တို့ကြောက်ကြလူငယ်တွေဆိုရင် scholarship တွေရတယ်ဒါကြောင့်သူတို့ပြင်ဆင်ထားပြီးပေါ့နော်သွားမယ်ဆိုရင်ပြင်ဆင်ထားပြီးအကြောင်းမျိုးမျိုးကြောင့်လည်းဒီလိုနိုင်ငံရေးအကြောင်းအခွင့်အရေးကြောင့်လည်းပေါ့နော်သူတို့မလာလိုက်ရဘူးပေါ့မတော်လာရဘူးပေါ့အဲ့ဒီစီကမတော်လာရဘူးသူတို့အွန်လိုင်းကဆောင်လို့ရတာလေကျောက်သားတွေလည်းရှိတယ်တချို့ကျောက်သားတွေဆိုရင်အွန်လိုင်းကဆောင်လို့မရတာလည်းရှိတယ်အဲ့ဒါခါမှာသူတို့အခွင့်အရေးဆုံးပညာရေးနဲ့ပတ်သက်တဲ့အခွင့်အရေးဆုံးရှုံးပေါ်တယ်ပေါ့နော်အခါတစ်ခုကကြာရင်အင်တာနက်ပိုက်တယ်လေသူကျွန်တော်တို့ဖားမှာကနေလောက်ဆိုးငဲလာတယ်ရှိတယ်ပေါ့နော်အဲ့ခါမှာအွန်လိုင်းကဆောင်နေတယ်ဆိုတော့မှအင်တာနက်လိုက်ဆင်မှုကနေပန်းတက်လာမကောက်ဘူးဆိုရင်ကျွန်တော်တို့ကအဆင်မပြေတာလည်းရှိတယ်ပေါ့နော်အွန်လိုင်းကဆောင်တဲ့ကျောက်သားတွေတော်နေတယ်ပေါ့အရှိုးကျောက်တွေဆိုရင်လည်းဒီတက်ရဲတဲ့ return ဆောက်တာတွေရှိတယ်ပေါ့နော်တချို့အရင်လိုက်ကဆိုရင်လွန်ထားတဲ့နိုင်ငံကဆိုရင်အနည်းဆုံး scholarship ခေါ်တာ ကြောက်တွေ က 23 စီလောက် ကို ရှိတယ် ပေါ့ เนาะ ပြည်တော်ထင်း မှာ ပေါ့ ပြည်တော်ထင်း မှာ တခု ဒီ ပေါ့ เนาะ ငံခ scholarship မဟုတ် ဘူး ပေါ့ အခု ဒီနေ့က ဆိုရင် scholarship program တွေက တိတ်ကို နေ သွားတာ ကို ကျွန်တော်တို့ မြင် ရတယ် ပေါ့ เนาะ တချို့ ကြောက် တွေ ဆိုရင် လည်း နိုင်ငံရေး ဘာသာ တွေ ကို ပြင် တယ် ကြောက် တွေ ဆိုရင် လည်း သူတို့က လုံး ဝကြီး ကို ရှောက် ထား ရတာ တွေ ပုံစံမျိုး တွေ မြင် ရတယ် ပေါ့ เนาะ နိုင်ငံရေး အကြောင်းမျိုး နဲ့ ပေါ့
မြန်မာ နိုင်ငံမှာ covid ကာယရောဂါ ကြောင့် 2020 ပြည့်နှစ် ခရက်က အထက်တန်း ကျောင်း တက္ကသိုလ် ကျောင်း တွေ ကို ပိတ်ထားတာပါ စစ်တပ် အာဏာ သိမ်း ပြီး တဲ့ နောက် မှာ အခြေအနေ က ပိုပြီး မတည်မငြိမ် ဖြစ် လာ နေတဲ့ အတွက် ကျောင်းတွေ ပုံမှန် ပြန်ပြီး မဖွင့် နိုင် သေးသလို စီးပွားရေး လုပ်ငန်း အတော် များများ လည်း ထိခိုက် နေတဲ့ အတွက် ပညာရေးနဲ့ အလုပ်ကိုင် အခွင့်အလမ်း မျှော်လင့်ချက် တွေ လည်း ပျောက်ဆုံး နေကြတာ ဖြစ်ပါတယ်